ကနေဒါနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့ရှိနေပြီးတော့ကနေဒါလွှတ်တော်မှလည်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။အော်တဝါမြို့ကကနေဒါဝန်ကြီးချုပ်ရုံးမှာဒီကနေ့မနက်ပိုင်းခေါင်းဆောင်တို့ဦးတွေ့ဆုံပြတာနဲ့ကနေဒါအစိုးရဝန်ကြီးတွေပါပါဝင်တဲ့ထိပ်သီးဆွေးနွေးပွဲတွေကိုဆက်တိုက်ကျင်းပသွားမှာပါ။နှစ်နိုင်ငံမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွင်းမြင့်ဖို့ရွှေ့ပြောင်းဝင်ရောက်သူတွေအရေးနောက်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေအပြင်ယူကရိန်းစစ်ပွဲနဲ့ရုရှားနဲ့တရုတ်နိုင်ငံတွေကိုပူးပေါင်းတုံ့ပြန်ရေးကိစ္စတွေအဓိကဆွေးနွေးကြလိမ့်မယ်လို့နှစ်ဖက်အစိုးရအရာရှိတွေကပြောဆိုထားပါတယ်။နှစ်နိုင်ငံလုံးအတွက်အရေးပါတဲ့မြောက်အမေရိကလေကြောင်းရန်ကာကွယ်ရေးကွက်ကဲမှုအဆင့်မြင့်ရေးကိစ္စအမြန်ဆုံးအကောင့်ထည့်ဖော်ဖို့နဲ့ရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်လို့လည်းစီးပွားရေးအသစ်တွေပါတဲ့သဘောတူညီချက်တွေကိုရယူဖို့အဓိကရည်မှန်းထားတဲ့အကြောင်းအမိမဖော်လို့တဲ့နှစ်ဖက်အစိုးရအရာရှိတွေကပြောပါတယ်။ဒီနှစ်နိုင်ငံသဘောတူညီချက်တွေကိုတော့ဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့ခေါင်းဆောင်တို့ဦးတွေးဆုံပြီးကနေဒါပါလီမန်မှာလည်းသမ္မတဘိုင်ဒန်စကားပြောဆိုပြီးတာနဲ့ခေါင်းဆောင်တို့ဦးပူတဲ့သတင်းစာရှင်းလင်းပွဲကျင်းပကြအောင်ပါပါ။သမ္မတဘိုင်ဒန်ဟာအမေရိကန်သမ္မတတာဝန်ယူပြီးတဲ့နောက်မှာအင်းနီးချင်းကနေဒါနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါရဲ့ရှင်။